မင်္ဂလာပါရှင် RFA တောက်တဲ့ရှင်ပေးစာတင်စာခဏထုတ်လွှင့်မှုချိန်ရောက်လာပြန်ပါပြီ။ဒီဘက်စီစဉ်မှာအရင်ဦးဆုံးစကိုင်းတိုင်းကရင်ဖွင့်လာတာကိုတင်ပြမှာပါ။ထောင်တန်းတင်းနစ်နဲ့၃လအကျဉ်းချခံခဲ့ရပြီးပြီးခဲ့တဲ့ရက်ကမှပြန်လွတ်လာတဲ့ကက်မလူကမြေသိမ်းခံတောင်သူကြီးတဦးက RFA ကိုရင်ဖွင့်လာတာနားဆင်ကြည့်ပါရှင်။
အမေတို့ကို2014ခုနှစ်ကမြေကိုပေးတယ်ပုံစံကုန်ကိုမပေးဘူးသူတို့ကတခါတည်းအနိုင်ကျင့်ပြီးတော့စိုက်ပျိုးရေးဝန်ထမ်းတွေကနေပြန်ပေးလို့ပြောလိုက်ကြတော့တာသမီတွေနဲ့ကရန်နေဖြစ်ကြတယ်ဒုက္ခတွေနေလည်းဖြစ်ကြတယ်တောင်သူတွေကလည်းတယောက်ချင်းပဲမဆိုင်နိုင်တဲ့ဘဝကိုရောက်တယ်အခုကအမေအိမ်သားနဲ့လုပ်ခဲ့တဲ့မြေအိမ်ကအဲ့ဒီဟာကိုရကျင်နေဆိုပြီးတော့အတူတူလုပ်ကင်စားရောက်ခမမြေကိုရကျင်နေဆိုတော့ခမားနဲ့မဆိုင်ဘူးတဲ့ရောက်ခမမြေခမားကိုတဲ့ဘဝဆုတ်ပြတ်သွား15နှစ်ကြာအောင်ထောင်ချမယ်ဆိုသူတို့ကစိတ်ခေါ်လိုက်တော့အမေကလည်းလိုက်လိုက်တာပဲထောင်ထဲကိုဝင်မှဒီအမူကြီးကပြေးလဲမှာဆိုပြီးတော့လေးလားလောက်မြန်နေမလားလို့ဆိုပြီးတော့ထောင်ထဲဝင်လိုက်တာလေးလားမဟုတ်စောင့်မြင်တဲ့ပုံမှန်နဲ့15လနဲ့6ရက်ကြာသွားရှင်ရဲ့ဒုက္ခရောက်တာတွေကလည်းပြောရမယ်ဆိုလို့ရှင်လည်းမနေဘူးပါပဲဒီတောင်လူလေးတွေကိုရပြင်ရတိုက်တဲ့အခွင့်အရေးပေါ့နော်ဒါကဘိုးဘွားမိဘမြေလည်းဖြစ်ပြန်တယ်သူတို့နှိမ့်ဆက်ခဲ့တာသူတို့လောက်ပိုင်စားခဲ့တာလည်း38နှစ်ကြာခဲ့ပြီ39နှစ်ကြာခဲ့ပြီဆိုတော့အမေတို့တောင်းသူတွေမှာဒီမြေရာကိုရှိမှသာလျှင်ပေါက်ပြားနဲ့တူးပြီးတော့လုတ်ကင်စားရတယ်ပြီးတိုင်းတော့အခုကျန်ရင်းခဲ့တဲ့လူတွေကဆင်းရဲသားလူတန်းစားရတယ်ကြောက်စုမှစားရတယ်ပြီးတော့လမ်းခင်းမှစားရတယ်အမှန်ရန်လိုက်မှစားရတယ်ဒီစစ်တပ်တွေနဲ့ဆိုတော့လေအဲ့စစ်တပ်တွေကနဲ့ဆိုတော့စစ်တပ်တွေကြီးမှအမှန်ရန်လိုက်မှစားရတယ်တောင်းသူမြေမရှိတော့လုတ်ကင်စားပြမရှိတော့ဒီဆင်းရဲသားလူတန်းစားတွေနဲ့တောင်းသူလေသမားပြည်သူလူထုအဖို့အမေကတော့ပိုင်ပိုင်စားကြလေပြေခွန်စားနဲ့တကွာတခါတည်းချပေးစီခြင်းပါပါပဲ
။အကွေးတိုင်းအောင်လယ်မြို့နယ်ကပွဲချင်းရေလောင်တမန်မြေနှိမ့်ချသွားတဲ့ကိစ္စဒေသခံပြည်သူတွေမှာစိုးရိမ်ထင်းလဲမှုနဲ့နေနေရတဲ့အကြောင်း RFA ကနေတဆင့်ရင်ဖွင့်လာတာကိုလည်းနားဆင်ကြည့်ပါဦးရှင်
။ပွဲရိုက်တိုင်းကိုအောင်လယ်မြို့နယ်တံမူလအခြေဆိုင်ပေါ့တန်းတော်ကြီးကမှ2000ခုနှစ်ကစတင်ပြီးတည်ဆောက်ခဲ့တဲ့ပွဲချင်းရေလောင်တမန်ပေါ့လေ။အဲ့ဒီတမန်က38ဩဂုတ်လ၂ရက်နေ့တုန်းကပေါ့စေပေါင်းမြေသားကျွန်ကြပြီးတော့အလျားပေတရာပေါ့အနံပေ40နေဆင်းသွားတဲ့ဖြစ်စဉ်ဖြစ်ခဲ့ပါတယ်။စေအောက်မှာရှိတဲ့ကြီးရွာမှာဖြစ်ကြတဲ့တကောနိုင်ကြီးရွာမောင်မလူကြီးရွာဆင်းနေကြီးရွာဆင်းညံကြီးရွာသမတုံးကြီးရွာအလေးရွာကြီးရွာမြို့လကြီးရွာစတဲ့ကြီးရွာတွေကတောင်လူတွေသမားတွေပေါ့စိတ်မချမ်းမြေစွာနဲ့သွားလာနေထိုင်ကြပြီးတော့ကြီးလန့်စားစားပေါ့မအိမ်နိုင်မစားနိုင်ဖြစ်နေပါတယ်။သူတို့ကတခြားကြီးရွာတွေကိုပြောင်းရွှေ့သွားနေတယ်မဆိုရင်လည်းအသီးနှံနဲ့ရေသိမ်းတဲ့ချင်းဖြစ်တဲ့အတွက်ပေကင်နိုင်ငံပဲရိစင်ငယ်တွေပြစ်ပြီးတော့သွားဖို့ပါလေပြောမဖြစ်နိုင်ဖြစ်နေကြတယ်။မကွေးတိုင်းလယ်စယ်ဝန်ကြီးတော့လာရောက်ပြီးတော့တည်ယူစစ်ဆေးသွားတဲ့နေရာမှာဝင်းကြီးကပြောလဲဆိုတော့မြေသားသိသိမှုနဲ့ပြီးတော့ကြုံကြသွားတယ်ပေါ့နော်မစိုးရင်ရပါဘူးပေါ့ဒါမှမဟုတ်လဲပြည်သူတွေအဲ့ဒီဖြစ်စဉ်ကြီးကိုသွားတဲ့ကြည့်ပြီးတဲ့အခါမှာသူတို့ကခါးလျံနေတော့ဖောက်ပြီးတော့ပဲဖာနေတဲ့အနေထားမျိုးပါပေါ့ရေစိမ့်မှုတွေယုံမှုတွေဖြစ်နေတာတွေကဒီနေ့ထီအောင်တော့မပြောက်ဘူးဆက်လက်ပြီးစိတ်နေသေးတယ်ပေါ့ရေတွေကတော့မကွေးတန်းနေသားကြီးအစိုးရဗဟိုအဆင့်ပြည်တော်စုဝန်ကြီးဒေါက်တာအောင်သူတို့ကိုယ်တိုင်သိရှိပြီးတော့ကွင်းဆင်းပြီးတော့ကြည့်ကြည့်ဆောင်ရွက်ပေးစီလိုတဲ့အကြောင်းလေးကိုရင်ဖွင့်တင်ပြရခြင်းဖြစ်ပါတယ်
။နောက်ထပ်မကွေးတိုင်းကရင်ဖွင့်လာတာတခုကိုလည်းတင်ပြချင်ပါသေးတယ်။ရှင်လင်းချောင်းအကစားကွင်းကပွဲကြည့်စဉ်အစ်စ်မှာအကြောင်းတွေတွေ့ရတာနဲ့ပတ်သက်ပြီးပွဲကြည့်ပရိသတ်တွေပြီးရနေတဲ့ကိမှုအတွက်ဒေသခံတူဟာ RFA ကနေအခုလိုရင်ဖွင့်လာပါတယ်
။ကျွန်တော်တို့ရင်ချောင်းမြို့နယ်အကစားကွင်းမှာရင်ချောင်းရင်နယ်မြေနဲ့ဖက်ဆက်လောက်ကိုင်းနေတဲ့ဂိုးပစိုကုံကြီးကထောက်ပံ့တဲ့ CSR ရပုံငွေ300ကျော် 400 နီးပါးနဲ့ပွဲကြီးစဉ်အစ်စ်ဆောက်လုပ်နေရရှိပါတယ်။အဲ့ဒီပွဲကြီးစဉ်အစ်စ်ကိုလွန်ခဲ့တဲ့တပတ်ခန့်ကသုတ္တမတ်ဒီအဲ့ NLR မြို့နယ်တာဝန်ရှိသူတွေတွားရောက်ကြည့်ရှုတဲ့အခါမှာဒီတောင်လိုက်ကွဲကြောင်းတွေ့ရတဲ့နောက်အခင်းနေရာလည်းမရှိဘူး။လူများတက်ပြီးတော့ကြည့်ရှုမဲ့ပွဲကြီးစဉ်ဟာဆိုလို့ရှိရင်ခိုင်ခန့်ပြီးတော့ရည်သွေးပြည့်မြူဖို့လိုအပ်ပါတယ်။အများကြီးသူကြည့်ရှုနေတဲ့အချိန်မှာပြိုးကြတာလို့တုတ်ကြတာလို့ဖြစ်တယ်ဆိုလို့ရှိရင်ဘေးရန်တွေရှိနိုင်ပါတယ်။တို့တော့ကိုယ်စရယ်ဒီအနေနဲ့ရတယ်၎င်းတို့ကိုယ်တိုင်တွေးရှိပြီးသားဖြစ်တဲ့အတွက်ဒါကိုပြတ်မှတ်ဆောင်ရွက်ပေးဖို့လိုပါတယ်။အားသာခံတာတောင်းရင်ရှိတဲ့လူတွေရောဝိုင်းဝန်းပြတ်မှတ်ပြီးတော့မှဆောင်ရွက်ပေးကြပါလို့ဒါပြန်တစ်ချက်တင်ပြပါရစေ
။မူရင်စေဝါမှုနဲ့ဆက်နေပြီးတော့အချင်းချနေတဲ့ចောင်းသားရွယ်လူငယ်တူအနာဂတ်အတွက်အချင်းတောင်တွင်စူးစမ်းခဲ့ပြီးမယ်လဲမျှော်လင့်ချက်မဲ့နေရတဲ့အကြောင်းကို RFA ကိုစာရေးရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်ရှင်။
2016အစပိုင်းမှာကျွန်တော်ရဲ့ညီလေးအဖမ်းခံခဲ့ရပါတယ်။လက်ဖေးဆိုင်ထိုင်ရင်သူတငယ်ချင်းကအိမ်ခဏလိုက်ခဲ့ပြီးပါပြောလို့အဖော်လိုက်ပေးရင်အဲ့ဒီအိမ်ကိုမူရည်စေဝါရောင်းတဲ့အိမ်အဖြစ်သတင်းပေးချက်အရရဲကဝင်ဖမ်းတဲ့အချိန်နဲ့တိုးပြီးသူပါဖမ်းခံခဲ့ရတာပါ။အဲ့ဒီအိမ်ရှင်ကိုဖမ်းဝန်းထမ်းထုတ်ထားပြီးမူရည်မှုနဲ့ရဲတွေကစောင့်ကြည့်နေတဲ့အိမ်ဆိုတာအမှုဖြစ်တော့မှသိရပါတယ်။ ဒါပေမဲ့တကယ်အမိန့်ချတဲ့အခါမှာအင်ရှင်ကလွတ်သွားပြီးစေတန်းကြောင့်သာလေးပဲရှိသေးတယ်ကျွန်တော်ရဲ့ညီလေးကရောင်းဝယ်ဖောက်ကားမှုနဲ့2018ကြာခဲ့ပါတယ်ပြစ်ဒဏ်ကြာခံရပြီးမန္တလေးအိုးဘိုထောင်ကိုရွှေ့ပြောင်းတဲ့အချိန်မှာစေတန်းပြန်ဖြေလို့ရတဲ့အကြောင်းသိခဲ့ရပါတယ်အရင်နှစ်ကလည်းဂုံတူးနဲ့အောင်နဲ့ကလေးတွေကိုလွတ်ပေးခဲ့တာသိရတော့သူလည်းအရန်စူးစမ်းခဲ့ပါတယ်အောင်စင်းရင်ထွက်တော့ဇီဝဗေဒဘာသာမှာဂုံတူးပါခဲ့ပြီးမြန်မာသားနဲ့တင်ချာကဂုံတူးမှတ်ပြေးဖို့ငါးမှတ်စီလိုပြီးကတ်ပြုတ်ခဲ့ပါတယ်တက္ကသိုလ်ဝင်ခွင့်နဲ့ရှောက်ချိန်မှာအစိုးရကလူငင်းချက်နာတွင်ပြိမဲ့မျောလင်းပြီးဤပညာတက်ကတော့နဲ့နိုင်ငံရေးသိပ္ပံလျှောက်ခဲ့ပါတယ်။ဒါပေမဲ့အော်ဂူလာ၁၈ရက်နေ့မှာတော့ကျွန်တော်တို့မျောလင်းချက်တွေဆုံးရှုံးရပါတယ်။ညီလေးကိုလူငင်းချက်နာတွင်မပေးဘဲပြစ်ဒဏ်ရဲ့၄ပုံ၃ပုံပဲလျှောက်ရက်ပေးခဲ့ပါတယ်။တကယ်ရောင်းဝယ်ဖောက်ကားတဲ့သူလည်းမဟုတ်ပါဘူး။အနာကမပြောက်စီဖို့သူတို့တက်ချင်တဲ့အကြောင်းတွေတက်ခွင့်ရဖို့နိုင်ငံတော်အစိုးရအနေနဲ့ပြန်လည်စဉ်းစားသုံးသပ်ပေးစီချင်ပါတယ်။သူတို့ပြန်လည်စ조사တိဆောက်ခွင့်တွေပေးစီချင်ပါတယ်။မူရစေတကယ်ရောင်းဝယ်ဖောက်ကားနေတဲ့ဒိုင်းတွေကိုလည်းမိအောင်ဖမ်းဆီးခြင်းပြီးအဲ့ဒီလိုလူတွေရဲ့အတုံးချခံထိုးကျွေးခံနေရတဲ့လူငယ်တွေအများကြီးရှိနေတဲ့အကြောင်းကိုလည်းအစိုးရကသိနေချင်ပါတယ
်ဒီဒီပါ RFA တောက်တက်ရှင်ပေးစာတင်စာကဏ္ဍကိုတိစားနေပဲရှင်းနာခွင့်ပြုပါရှင်နောက်ဆက်နေတွေ့လဲကျေးဇူးတင်ပါတယ်